American Tamana Donald Trump and North Korea Gonzo Kim Jong Un Ja Singapu Mat Inganiga Tamanwin Twisu Suni Ga Bi Putwe Tabo Tu Ni Mu Ya Ga De Po Nengan Da Ga Ga Tri Ne Chu Su Tau Pyan Ni Ja Ba De Korea Chonse Ma Nuclear Kin Sin Pa Pyo Yi Ko Na Phet Tabo Tu Ga Ja Bi Me Gonzo Nyaw Ye Lamat Yi Thu Tha De Tabo Tu Ni Che The Ma Belo Saung Ye Twa Me Su Ga Atei Sei Chet Di Pa Win Ni Ma Shi Ba U Da Jaw American Sut Do Amat Di Ku Ran Ga Achin Ni Ko Saung Chi Twa Bu Lu Ye Lu Pyo Ni Ja Ba De Apie Su Ko Ma Su Nyam Ma Ga Tin Pya Pi Ba Le Ma Khya
သမားဒေါ်နယ်ထရမ့်ရဲ့ကင်ဂျွန်အန်တို့ဂျွန်မှာဆန်းရည်နေ့တွင်ကစင်ကာပူမှာသမိုင်းဝင်တွေ့ဆုံခဲ့ပြီးတဲ့နောက်ပူတွဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အဲဒီထက်မှအမေရိကန်ပြည်ထောင်စုနဲ့မြောက်ကိုရီးယားနိုင်ငံသားဆက်ဆံရေးအဖြစ်တည်ထောင်ရေးကိုရီးယားကျွမ်းဆွေမှာရေရှည်တည်ငြိမ်ရင်းချမ်းတဲ့စနစ်ကိုအမေရိကန်နဲ့မြောက်ကိုရီးယားအတူတွဲအားထုတ်တည်ဆောက်သွားရေးဧပြီလ24 ထိုးသဘောတူခဲ့ကြပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မဆောက်သုံးအစီအစဉ်ကိုပြအသုံးပြုလို့မရတော့တဲ့အခြေအနေရောက်တဲ့အထိဖြတ်သိမ်းနိုင်ဖို့ထိပ်သီးစည်းဝေးဝဲကိုအဓိကကျင်းပတာပါ။ဒါပေမဲ့ပူးတွဲကြေညာချက်ထင်းမှာဒီဖြတ်သိမ်းရေးကိစ္စနဲ့ပတ်သက်လို့အသေးစိတ်အချက်တွေဘာမှပါဝင်ခြင်းမရှိပါဘူး။နောက်ထပ်နှိမ့်နှိုင်းဆွေးနွေးမှုတွေကိုအမေရိကန်နိုင်ငံသား၏ဝန်ကြီးမိုက်ပွန်ပင်ယိုနဲ့မြောက်ကိုရီးယားဘက်ကတင့်တော်ရဲ့အစင်းမြင့်ကိုယ်စားလှယ်တွေကြအတတ်နိုင်ဆုံးအစောဆုံးဆက်ဆွေးနွေးသွားမယ်လို့သာဖော်ပြထားပါတယ်။ဒီအပေါ်မှာနိုင်ငံတကာကလည်းအမြင့်အမျိုးမျိုးနဲ့တုံ့ပြန်နေကြပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားကောင်ဆောင်တို့တွေ့ဆုံမှုဟာရေရှည်တည်တဲ့နဲ့ငြိမ်းချမ်းရေးနဲ့ကိုရီးယားကျွမ်းစင်မှာနျူကလ িয়ার ကင်းစင်ရေးအတွက်အရေးကြီးတဲ့အမှတ်အကျတစ်ခုဖြစ်တဲ့ကုလသမဂ္ဂအတွင်းဝန်ကြီးချုပ်အန်တိုနီယိုဂူတဲရက်စ်ကကြိုးဆိုပါတယ်။အခုရရှိလိုက်တဲ့သဘောတူညီချက်ကိုရောအရင်သဘောတူညီချက်တွေကိုပါအကောင့်ထည့်ဖို့ရတဲ့နေရာမှာနိုင်ငံကအတိုင်းအဝါရဲ့စိတ်ရှည်ပံ့ပိုးမှုတို့အပ်တယ်လို့အတွင်းဝန်ကြီးချုပ်ရဲ့ကြေညာချက်မှာဖော်ပြထားကြောင်းပြောခွင့်ရသူစတီဖန်ဒူချာရစ်ကပြောကြားခဲ့ပါတယ်
။ The Secretary General urges all concerned parties to seize this momentous opportunity and he reiterated
အရေးပါတဲ့အခွင့်အလမ်းကိုသက်ဆိုင်ယူအားလုံးအမိရစွကင်ဖို့အတွင်းဝန်ကြီးချုပ်ကတိုက်တွန်းပါတယ်။ဆက်လက်တိုးတက်မှုတွေအပေါ်သူ့အနေနဲ့အပြေအဝထောက်ခံဖို့အစဉ်အသင်းရှိတယ်ဆိုတာကိုလည်းထပ်ပြီးပြောကြားပါတယ်။
EU ဥရောပသမဂ္ဂရဲ့နိုင်ငံသားမူဝါဒရေးရာအကြီးအကဲဖက်ဒရီကာမိုဂါရီနီကလည်းငြိမ်းချမ်းရေးအတွက်တန်တမာရေးနည်းလမ်းနဲ့သာဆောင်ရွက်နိုင်မယ်လို့ပြောကြားကြေညာခဲ့ပါတယ်
။ Today's summit between the two proves that diplomacy and dialogue are the only way forward.
တန်တမာရေးနည်းလမ်းနဲ့ဆွေးနွေးမှုကသာမြင်ဆက်ဆက်သွားနိုင်မှုနည်းလမ်းတစ်ခုတည်းဖြစ်တယ်ဆိုတာဒီကနေ့သူတို့နှစ်ယောက်ရဲ့ထိပ်သီးဆွေးနွေးမှုကပြသနေပါတယ်။အခုကိစ္စမှာတော့ကိုရီးယားကျွမ်းကျွယ်တာမကဒီချက်ကြုံလို့တဲ့နေရာတွေထိရေရှည်ငင်းငင်းရရဖို့ဖြစ်ပါတယ်အခုလိုနိုင်ငံတကာကတုံ့ပြန်မှုတွေထွက်ပေါ်နေသလိုအမေရိကန်သို့တော်အမတ်တွေကြားမှာလည်းထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်လို့သဘောထားအမြင်မျိုးစုံထုတ်ဖော်ခဲ့ကြပါတယ်အထက်လွှတ်တော်မှာတက်တန်းအရှိဆုံး Republican ခေါင်းဆောင် Mitch McConnell ကထိပ်သီးဆွေးနွေးပွဲအတွက် Trump အစိုးရကိုထောက်ခံကြိုဆိုပေမဲ့မြောက်ကိုရီးယားနဲ့ဆက်ဆံတဲ့နေရာမှာအမြဲတည်းရှိဖို့လိုတယ်ဆိုတာကိုလည်းအခုလိုပြောကြားခဲ့ပါတယ
် If North Korea does not prove willing to follow through, we and our allies must be prepared to restore the policy.
မြောက်ကိုရီးယားဘက်ကရည်ရွယ်ချက်အတိုင်းနိုင်ငံဆောင်ရွက်မှုမရှိဘူးဆိုရင်တော့အမေရိကန်ပြည်ထောင်စုနဲ့မဟာမိတ်နိုင်ငံတွေဘက်ကအပြင်းထန်ဆုံးဖိအားပေးတဲ့မူဝါဒကိုပြန်ပြီးတော့ကျင့်သုံးဖို့ပြင်ဆင်ထားရပါမယ
်အထက်လွှတ်တော်လူနည်းစုခေါင်းဆောင်ဖြစ်တဲ့ဒီမိုကရက်ခေါင်းဆောင်ချာရှင်မာကတော့မြောက်ကိုရီးယားခေါင်းဆောင်နဲ့ရခဲ့တဲ့သဘောတူညီချက်ထဲမှာအသေးစိတ်အချက်အလက်တွေဘာမှမပါတဲ့အတွက်စိုးရိမ်နေလို့ပြောပါတယ
် It is worrisome, very worrisome that this joint statement is so imprecise.
ဒီလိုကြီးညာချက်ကတော်တော်လေးတိကျရေးရမှုမရှိတာသိပြီးတော့စိုးရိမ်မှုကောင်းပါလေ။အမေရိကန်ဘက်ကဘာရခဲ့တယ်ဆိုတာမရှင်းလဲမှဘူး။အတီးပြုလို့လည်းမရနိုင်ပါဘူး။မြောက်ကိုရီးယားဘက်ကတော့ရေရှည်လက်စုပ်လက်ကင်ပြနိုင်တဲ့ရလဒ်တွေရပါပါလေ။ဥက္ကဋ္ဌခင်ကိုတွေ့ဆုံရင်းအားဖြင့်ရက်ဆက်ဖိနှိပ်တဲ့အာဏာရှင်အစိုးရကိုနိုင်ငံတကာလဲမှာတရားဝင်ဖြစ်အောင်သမ္မတ ထရမ့်ကလုပ်ပေးလိုက်တာဖြစ်ပါတယ်
။အင်္ဂါနေ့ကထိပ်သီးတွေ့ဆုံမှုဟာလက်ရှိတာဝန်ထမ်းဆောင်နေစေအမေရိကန်သမ္မတတယောက်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့ရဲ့ပထမဆုံးအကြိမ်တွေ့ဆုံဆွေးနွေးမှုဖြစ်ပါတယ်။ဒီတွေ့ဆုံပွဲအတွက်နှစ်ယောက်လုံးကတရားကိုတရားကျေးဇူးတင်ကြောင်းပြောကြားခဲ့ကြပြီးကင်ဂျွန်အွန်းကိုအင်ဂျီတော်ကိုဖိတ်ကြားမယ်လို့သမ္မတထရမ့်ကပြောကြားခဲ့ပါတယ်ရှင်။